မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားသားစကားများစီစဉ်မှာလွှတ်တော်နေရဥက္ကရာတွေနဲ့ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဥလာစောတို့အပြန်လံပြောကြတဲ့စကားတွေနဲ့သတင်းတွေကသတိထားမိတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ပြန်ပြီးတင်ပြမှာဖြစ်ပါတယ်စီမံကမ်းပဲလုပ်မယ်ဆိုရင်လွှတ်တော်အဆောက်အဦတွေကိုဝင်မလာနဲ့လို့ပြည်သူ့တော်ဥက္ကရာဦးဝင်းမြင့်ကလွှတ်တော်ကိုယ်စားလှယ်တွေကိုသတိပေးလိုက်ပါတယ်ဒီဇင်ဘာ20ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးကျင်းပနေချိန်မတ်တရက်ဆွေးနွေးနေတဲ့လွှတ်တော်ကိုယ်စားလှယ်တဦးရဲ့နောက်မှာတဲ့င်းကြာနဲ့တောင်ကိုတဲကြီးမဲကြီးဖတ်နေတဲ့ကောလင်းမဲဆန္ဒနဲ့ပြည်သူ့လူတော်ကိုစလဲဦးမျိုးစုံအောင်ကိုလွှတ်တော်ဥက္ကရာဦးဝင်းမြင့်ကသတိပေးရင်ကြံတဲ့ကိုစလဲတွေကိုပါသတိပေးလိုက်တာဖြစ်ပါတယ်
။ဦးမျိုးစုံအောင်လွှတ်တော်ထဲမှာကြာနဲ့ဖတ်ဖို့မဟုတ်ဘူးနော်။ညာတို့စီမဲကမ်းမဲ့လို့မစင်စားနဲ့။စီမဲကမ်းမဲ့လို့မဲ့ဆိုလွှတ်တော်ထဲဝင်မလာနဲ့။
လွှတ်တော်ကိုစလဲတွေနဲ့လွှတ်တော်ဥက္ကရာတွေရဲ့ကြားမှာအပြန်လန်လေးစားမှုရှိဖို့လိုပြီးဦးဝင်းမြင့်ပြောဆိုလိုက်တဲ့လေသာအနေမြင့်ပေါ်သဘောမကျမိတဲ့အကြောင်းရခိုင်မျိုးသားပါတီပြည်သူ့လူတော်ကိုယ်စားလှယ်ဦးလာစောကပြောလိုက်ပါတယ်။လွှတ်တော်အစည်းအဝေးကျင်းပနေချိန်သတင်းကြံနဲ့ဖတ်နေတဲ့ကောလင်းမဲဆန္ဒနဲ့ကိုယ်စားလှယ်ကိုလွှတ်တော်ဥက္ကရာဦးဝင်းမြင့်ကသတိပေးခဲ့ရတဲ့ပတ်သက်လို့ RFA ကမေးမြန်းရမှာဦးလာစောကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဆရာတယောက်ကဟိုចောင်းသားတယောက်ကိုဆက်ဆံတယ်လို့ဆက်ဆံတာမျိုးရတော့မဟုတ်ဘူး။ဟောဆိုဒီလွှတ်တော်ထဲမှာလွှတ်တော်ဥက္ကထနဲ့ဟိုကျွန်တော်ဒီမှာရှိရင်လွှတ်တော်တွေဆိုတာဟိုအပြန်အလှန်လေးစားမှုရှိရမှာပေါ့နော်။အဲ့တော့ဦးအပြန်လေးစားမှုတော့နောက်တော့ကျွန်တော်မကြိုက်တာတုံးကိုပါမကြိုက်တာတုံးစကားပြောလေလေပေါ့ရနော်တုံးအဲ့ဒီဟာကဟိုပြောရင်လည်းဟိုပြီးမှအေးဆေးပြောပြလဲရတယ်ဟဲ့လေတုံးကဟိုတရားသူကြီးကဟိုအမှုတွေပြောသလိုဆရာကကျောင်းသားပြောသလိုပြောတယ်အဲ့တုံးကအဲ့ဒါနဲ့ဆင်ကျင်မှုကောင်းတာပေါ့တစ်ခါလဲမဟုတ်နှစ်ခါလဲမဟုတ
်21ရာစုပင်လုံးကြီးတာကနဲ့ပတ်သက်ပြီးအရေးကြီးဆိုတင်ရမှာပြည်တော်စုလွှတ်တော်ကပယ်ချခံရတာကိုစာနယ်ဇင်းတွေမှာပယ်ချတဲ့အကြောင်းရင်းကိုဘာမှမသိပဲဆွဆွဲပြောဆိုတာတွေရှိခဲ့တယ်လို့ပြည်အောင်စုလွှတ်တော်နာရီကမန်းဝင်းခိုင်တန်းကပြောကြလိုက်ပါတယ်ဒီဇင်ဘာ20ရက်နေ့ကငင်းချင်းရေးနဲ့ပတ်သက်လို့အရေးကြီးအဆိုပယ်ချခံရတာဟာတိုင်းရင်းသားကိုယ်စားလှယ်တွေရဲ့အခွင့်အရေးကိုပိတ်ပင်တာလို့သတင်းမီဒီယာတွေကိုဖြေကြားခဲ့ရတဲ့ပတ်သက်ပြီးလွှတ်တော်နာရီကဦးမန်းဝင်းခိုင်တန်းကအခုလိုသတိပေးပြောကြားရတာဖြစ်ပါတယ
်ဦးလာစောအနေနဲ့ဒီအောင်ဝင်ဆွေးနွေးခြင်းဆိုရင်လွှတ်တော်ဥက္ကဋ္ဌအရေးကြီးဆိုဖွင့်မပြုတာတကယ်ပဲဒီအဆိုရှင်ပြောသလိုအရေးမကြီးလို့ဖွင့်မပြုတာလားဥရိနဲ့မီလို့ဖွင့်မပြုတာလားအရင်ဆုံးဆုံးအတူပြုတ်လို့လိုတယ်ဒီကိစ္စလည်းသူဘာပြီမှာမသိပဲနဲ့တရားသားပါတီများရေးကြိုးဆုပ်ပင်ကိုပိတ်ပင်နေဆိုတော့ဒါလည်းလွတ်တော်ပုံရိပ်ကိုလည်းအများကြီးထိခိုက်ပါတယ
်လွတ်တော်နာရီကမန်းဝင်းခိုင်တန်းကဘူးမသိဘာမသိနဲ့ပြောကြားချက်ဖြစ်တယ်လို့သူ့အပေါ်သတိပေးပြောဆိုတာတွေဟာလူကြီးလူကောင်းမပီတာတဲ့အကြောင်းအသိပညာချင်းပြိုင်ချင်းရင်လွှတ်တော်ပြင်ပသတင်းမီဒီယာတွေရှေ့မှောက်မှာစကားစစ်ထိုးရဲကြောင်းမြောက်ဦးမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလာစောကပြန်လည်ခြေပလိုက်ပါတယ်။ဒီဇင်ဘာ20ရက်နေ့ကလွှတ်တော်နာယကကသတိပေးပြီးဦးလာစောကအခုလိုခြေပလိုက်တာဖြစ်ပါတယ်
။ကျွန်တော်ကလေသူပြောချင်တာပြောလို့ရတယ်။ဒါပေမဲ့ကျွန်တော်စကားလုံးနှလုံးမေးတာ။ဘူးမသိဘာမသိဆိုတဲ့စကားလို့နော်။ဒီမီဒီယာထဲမှာ voice ထဲမှာပါတာကိုသူကုတ်လုပ်တယ်နော်။ကျွန်တော်အရင်တစ်ခါလေးပြီနော်။မီဒီယာထဲဟာတွေကိုကုတ်လုပ်တယ်။မီဒီယာထဲမှာကျွန်တော်ပြောခွင့်ရှိတယ်။ဘူးမသိဘာမသိဆိုတာ။ကကျွန်တော်ယူဆနဲ့ကျွန်တော်ပြောတာပဲဘူးမသိပါမသိနောက်တစ်ခါကျွန်တော်တတိပေးတယ်တဲ့အဲ့ဒါကျွန်တော်မေးမှာဘာသူတို့မှလုတ်ပိုင်ခွင့်ရှိတယ်လေအားအဲ့ဒါကျွန်တော်စကားပြောခွင့်မပေးဘူးအဲ့လိုတစ်ဖက်သက်ကြီးပြောတော့တာဟာဒါလူကြီးတွေကမပေးသာဘူးသူကဘူးမသိပါမသိဆိုတဲ့စကားလုံးကိုတုံ့မမသိဘူးနော်အဲ့တော့ဘူးမသိပါမသိသူဘယ်လောက်သိတယ်လဲကျွန်တော်ဘယ်လောက်မသိမလဲဆိုတာသူကျွန်တော်တို့ပြဒီမိုကရက်တစ်ဒီဘိတ်ပေါ့လုံးမလားလုံးရတယ် ready ပဲနော်အပြင်လွှတ်တော်ထဲမှာမပြောနဲ့လွှတ်တော်ထဲမှာခုံပေါ်ကနေမပြောနဲ့နော်အပြင်မှာမီဒီယာတွေအကုန်လုံးရှေ့မှာ debate UFI ရမလားရတယ်ယခုလက်ဆိုအေးဆေးပဲနော်တကြောဟိလို့ပြောပြင်းတယ်နော်ဒီဥပဒေတွေအပြင်မှာဆိုပြင်းတယ်ဒါရှင်းရှင်းပဲဒါပဲ
ပြစ်ဆုံးပံကာမဝါဒအယူရှိတဲ့မိုးပြာကိုင်းကိုသာသနာရေးဌာနကတရားစွဲမယ်ဆိုရင်သူ့အနေနဲ့လည်းအခြေခံဥပဒေပါလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်အရပြန်လည်တရားစွဲမှာဖြစ်တယ်လို့ဒီဝါဒကိုဦးဆောင်သူဥညာနာကပြောလိုက်ပါတယ်။ဥညာနာဦးဆောင်တဲ့မိုးပြာကိုင်းကိုအတ္တမဝါဒလို့ဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်ဒီဝါဒဟောပြောရေးသားတာတွေလုပ်မယ်ဆိုရင်အရေးကြီးမှာဖြစ်တယ်လို့ပြည်ထောင်စုနဲ့သာသနာရေးဝန်ကြီးသူတော်ဦးအောင်ကပြောကြားခဲ့ရတဲ့ပတ်သက်လို့ဒီဇင်ဘာ19ရက်နေ့က TVB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာအခုလိုဖြေကြားရတာဖြစ်ပါတယ်။
public ကတော့သူဖတ်ချင်မှဖတ်သူမဖတ်ချင်လည်းမဖတ်နဲ့သူလေ့လာချင်မှလေ့လာသူမလေ့လာချင်လည်းမလေ့လာနဲ့ပေါ့သူတို့ကဖုန်းကိုပိတ်ပိုင်ခွင့်မရှိရဘူးပိတ်ပိုင်ခွင့်မရှိဘဲနဲ့ပိတ်တယ်လို့ဆိုရင်ဖုန်းအခွင့်အရေးတွေဖုန်းတို့တပည့်တွေရဲ့အခွင့်အရေးတွေဘလို့ဆုံးရှုံးမလဲဘလို့နင့်တာမလဲဒါပြောမစင်တော့ကုလသမဂ္ဂကလူအခွင့်အရေးကလည်းတိတိကျကျပြောထားတယ်ဖုန်းတို့ရဲ့အခြေခံဥပဒေကလည်းပဲတိတိကျကျဒါအဲ့လိုအခွင့်အရေးတွေမနင့်နိုင်အောင်ဆိုပြီးတော့ပေးထားတယ်ဒါကိုပိတ်ပင်ပြီဆိုလို့ရှိရင်ကတော့ဒါကိုဖုန်းတို့အရေးယူပြီလို့ဆိုလို့ရှိရင်ကတော့ ခြေခံဥပဒေပေးထားတဲ့အခွင့်အရေးနဲ့ဖုံးနှံနေတရားဆွဲရမယ
်လက်ရှိတက်မရဝဆင်နွှဲနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ထောက်ခံပွဲလုပ်နေတာဟာဘဲပါတီအဖွဲ့အစည်းရဲ့နောက်ကွယ်ကြိုးကြိမ်မှုမပါသလိုဗိုလ်ချုပ်ကြီးနေဝင်ဗိုလ်ချုပ်မှုကြီးစောမောင်ဗိုလ်ချုပ်မှုကြီးတန်းချွေတို့ရဲ့တက်မရကိုထောက်ခံနေရလဲမဟုတ်တဲ့အကြောင်းမိထီလာထောက်ခံပွဲကိုဥဆောင်ပါဝင်သူတဦးကပြောလိုက်ပါတယ်ဒီဇင်ဘာ22ရက်နေ့ကမိထီလာထောက်ခံပွဲကိုဥဆောင်တဲ့ဦးဝင်းစော်ကအခုလိုဖြေကြားရတာဖြစ်ပါတယ
်လက်ရှိမျိုးချင်းမြမတက်မတော်ဒီမိုကရေစီခေတ်တက်မတော်ကိုလက်ရှိရပ်တည်နေတဲ့ရပ်တည်ချက်ကိုထောက်ခံတဲ့ထောက်ခံပွဲဖြစ်တယ်ထောက်ခံပွဲပါကျွန်တော်ဒီဥစ္စာလောက်တာလည်းပြုံးပွင့်လင်းပြောမယ်ကျွန်တော်တို့မယ်မြည်သည့်အဖွဲ့စည်းမြည်သည့်လူပုဂ္ဂိုလ်ရဲ့ဥဆောင်မှု guideline ချမှုမပါဘူးကျွန်တော်တို့ဒီတက်မတော်ပုံမှာလက်ရှိတက်မတော်ပုံမှာအမြင်ကြည်လင်တဲ့ကျွန်တော်လူငယ်တွေစုပေါင်းပြီးတော့ဆောင်ရွက်တဲ့ပွဲဖြစ်တယ်ဒီနေရာမှာကျွန်တော်တို့ကဘယ်ပါတီဘယ်အဖွဲ့စည်းရဲ့ဩဇာကံမှလည်းမဟုတ်သလိုဘဲပါတီဘဲအဖွဲ့ကြီးရဲ့စွတ်ဖက်မှုမှာကိုလည်းကျွန်တော်တို့မခံတဲ့အပွဲဖြစ်တယ်။ဒီမှာပြောမယ်ဆိုရင်ကျွန်တော်တို့တွေကဒီဥတန်းရွှေတို့ဥနေဝင်ဥတန်းရွှေဘိုခင်ညွန့်ဟိုဒါဘိုစောမောင်စသဖြင့်သူတို့ခစ်ကတက်မလို့ကိုကျွန်တော်တို့ထောက်ခံနေတာမဟုတ်ဘူ
း။စစ်ပွဲကိုထောက်ခံတာဟာစစ်ရဲ့အနေထားယုံနေနဲ့မကောင်းတဲ့လုပ်ရက်တွေကိုထောက်ခံတာဖြစ်တယ်လို့မိထီလာမြို့ကန်တူကပြောလိုက်ပါတယ်။မိထီလာမြို့မှာဒီဇင်ဘာ22ရက်နေ့ကတက်မလို့ကိုထောက်ခံပွဲကျင်းပခဲ့တဲ့ပတ်သက်လို့ဒေသခံဒေါ်နေစာမင်းဆွေကRF ကိုအခုလိုပြောကြခဲ့တာဖြစ်ပါတယ
်။တရားစစ်စွာဘယ်စစ်မှတရားတော်စစ်စွာမရှိဘူး။အကုန်လုံးကအနှိဋ္ဌာယုံနေလူတွေသေးမယ်၊ခြေောက်တွေပြက်မယ်၊လက်တွေပြက်မယ်ဒါသည်ဘယ်စစ်မှတရားတော်စစ်စွာမရှိဘူး။အဲ့တော့ဒီစစ်တီကိုနှစ်ဖက်စလုံးကိုရက်ပါလို့ပြောခြင်းနဲ့ငြိမ်းချမ်းရေးကိုလူလာတဲ့လူတယောက်အနေနဲ့နှစ်ဖက်စလုံးကိုဒီစစ်တီရက်ပါလို့ပဲပြောခြင်းနဲ့
အခု
ဘာလို့လဲဆိုကိုယ်လည်းတစ်ချိန်တော့ဒုက္ခသည်စခန်းမှာနေခဲ့ရဘူးတယ်။ကိုယ့်အိမ်ကိုအရန်ပြန်ခြင်းနဲ့ပထမဆုံးဒုက္ခတဲ့စကားဝေးတဲ့ထမင်းကိုစပြီးစားရတဲ့ချိန်မှာထမင်းမကနေမှမျက်ရည်တောက်တောက်ကြပြီးမှစားရတာ။အားကြောင့်မလို့စစ်ပွဲတွေကိုရက်စီခြင်းပါ
။အခုတော့မှမသားသားစကားများစီစဉ်ရပြီးလောက်ပါခင်ဗျာ။ကြည့်ရှုနားဆင်ကြတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။